င်ကာပူမြန်မာတက်မွေးတင်တာတင်နှန်းချောင်း SMVTI ကိုလမ်းမဲ့တောင်းနေတဲ့မြန်မာနိုင်ငံကိုတဲတောင်းပြင်းနဲ့နားလည်မှုစာချုပ်လွှမ်းလက်မှတ်ရေးထိုးဘက်ကိုမတ်လ15ရက်ဗုဒ္ဓဟူးနေ့ကျင်းပရမှာစင်ကာပူနိုင်ငံရဲ့ဒုံးဆောင်အကြီးအကဲဝန်ကြီးဂိုးချောက်တောင်တက်ရောက်ခဲ့ပါတယ်။ဒီသဘောတူညီချက်အရရန်ကုန်မှာဖွင့်ထားတဲ့တင်နှန်းချောင်းအတွက်ငွေကြေးထောက်ပံ့မှုနဲ့စီမံခန့်ခွဲမှုတွေကိုမြန်မာဆော့ရကတဖြည်းဖြည်းဆွဲပြောင်းယူမှာဖြစ်ပြီးတချိန်နဲ့မှာပဲဒီချောင်းဝန်ထမ်းတွေကိုယ်တိုင်ချောင်းစီမံအုပ်ချုပ်ရေးမှာစင်ကာပူနိုင်ငံကအကူအညီပေးတဲ့အနေနဲ့ဤပညာစီမံခန့်ခွဲမှုဆောင်ရည်တွေကိုဆက်လက်ပံ့ပိုးပေးမှာပါ။မြန်မာနိုင်ငံတော်ရဲ့ကြရှိလာတဲ့မစ္စတာကူဟာနေပြည်တော်အင်ဂါနီကရောက်ရှိလာပြီးဗုဒ္ဓဟူးနေ့မှာနေပြည်တော်မှာသမရဦးထင်ကျော်နဲ့ပေါ့သမရစီဦးစီချုပ်ဗုဒ္ဓဟူးကြီးနေအောင်နိုင်နေမှာပြည့်စုံခဲ့ပါတယ်။သမရဦးထင်ကျော်နဲ့မစ္စတာကူကိုတွေ့ဆုံပွဲမှာမြန်မာနိုင်ငံတိုးတက်ရေးအတွက်ရှင်ကောင်မှုနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဗျူဟာတွေဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံသားဌာနချုပ်ရဲ့ချက်ထုတ်ပြန်ပါတယ်။ဗုဒ္ဓဟူးကြီးနေအောင်နိုင်တဲ့တွေ့ဆုံပွဲမှာတော့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်စင်ကာပူကဘယ်လိုဆက်ပြီးပံ့ပိုးပေးနိုင်လဲဆိုတာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မစ္စတာကူကချက်ချက်ပြင်းနေမှာတော့နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆာဆုကြည်နဲ့နေလဲစားစားတော်ရင်တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်လက်တော်ရေးရနဲ့အထူးကိစ္စရနဲ့လေလောဆန်းစစ်တောင်းတဲ့ကော်မရှင်ဥက္ကဋ္ဌသူရဥစီမင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါလေ။